အိန္ဒိယနိုင်ငံအရှိမြောက်ပိုင်းမဏိပူပြည်နယ်ထဲမှာလုံခြုံရေးတပ်ဖွဲ့တွေနဲ့လူမျိုးစုလက်နက်ကိုင်တပ်ဖွဲ့တွေကြားအထူးကြုံတွေဆက်လက်ဖြစ်ပွားနေပြီးတင်းကျပ်တွေကလူငါးဦးသေဆုံးရပါတယ်။ခြေကတချို့မှာနေအိမ်တွေနဲ့တခြားအဆောက်အုံတွေမိလောင်ခဲ့ပြီးကောင်းကင်မှာမိခိုးငွေတွေအပြည့်ဖြစ်နေတယ်လို့အိန္ဒိယကလာတဲ့သတင်းတွေကိုကိုးကားပြီးAP ဒီမှာလဲတနင်္လာနေ့ကစမ်းနာပြခဲ့ကြပြီးဗဟိုအစိုးရကဂျာဝင်ပေးဖို့တောင်းဆိုခဲ့ကြပါတယ်။ကူကီလူမျိုးစန္ဒပြသူတွေဟာပြည်내အစိုးရကိုအလိုမရှိဘူးလို့ကြွေးကြော်ကြပါတယ်။မဏိပူမှာလူသားချင်းစာနာမှုအကူအညီအချက်တဲနဲ့ရင်ဆိုင်နေရပြီးနေအိမ်တွေချင်းရွာတွေမိရှုဖြစ်စည်းခံရကလူမျိုးစုတွေရဲ့အတက်အန္တရာယ်စိုးရိမ်ရလို့လူမျိုးစုတွေအတွက်တီးခြားအုပ်ချုပ်ခွင့်ရဖို့အိန္ဒိယသမ္မတကိုဂျ အရာအကျိုးမြတ်တွေပေးဖို့တောင်းဆိုမှုတွေအတွက်ဟိန္ဒူအများစုနဲ့ခရစ်ယာန်ဘာသာဝင်တွေအများစုဖြစ်ကြတဲ့မျိုးနွယ်စုတွေထိတ်တိုက်တွေ့ပြီးရက်သတင်းပတ်များစွာအကြမ်းဖက်မှုတွေပြင်းထန်နေတာပါ။ရုံးရင်းဆန်ကပ်မှုတွေအတွင်းလူ85ဦးထက်မနည်းသေဆုံးခဲ့ရပြီးဖြစ်ပါတယ်။ဆယ်စုနှစ်တွေထဲမှာအဆိုးရွားဆုံးလူမျိုးရေးပဋိပက္ခအတွင်းလူရာချီတန်ရရခဲ့ပြီး 3,000 ကျော်ကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ပါတယ်။အကြမ်းဖက်မှုတွေကြောင့်အိန္ဒိယဗဟိုအစိုးရကရန်တက်တဲ့စစ်တပ်အင်အား1,000ချီကိုမနီပူပြည်နယ်ကိုဆစ်လွတ်ထားပြီးအခုလက်တလောလူသေဆုံးမှုအများစုကလုံခြုံရေးတပ်ဖွဲ့တွေကြောင့်ဖြစ်ပါတယ်ရှင်။